14ရက်6လ2008ခုနှစ်ကျွန်တော်ဝိသုဒ္ဓိမေတ္တရားဖြင့်ပညာဘူမိလေးတွေသားမှာပြီးခဲ့တဲ့ဘက်ကအဝိဇ္ဇာစသည်တို့ရဲ့အနှစ်နဲ့ပတ်သက်ပြီးတော့လေ့လာနေတာဖြစ်ပါတယ်အဝိဇ္ဇာစသည်တို့ရဲ့အနှစ်မှာအဝိဇ္ဇာနဲ့ပတ်သက်တဲ့ definition ပြီးသွားပြီဖြစ်ပါတယ်ဟုတ်ပါလားအခုကျွန်တော်တို့ဆက်ကြည့်ရမှာဒါဒီပိုင်းကနံပါတ်9ခေါင်းစဉ်ဖြစ်ပါပြီအဲ့ဒီမှာခေါင်းစဉ်ကြီးခုနှစ်ရှိတဲ့ထဲထဲမှာအဝိဇ္ဇာစသည်တို့ရဲ့အနည်းလို့ခေါင်းစဉ်တက်ထားတာကိုလည်းနားလည်အောင်ပြောပါမယ်။အခုကျမတို့ပဋိစ္စသမုပ္ပါဒ်တရားတော်တွေကိုဖွင့်နေတာဖြစ်တဲ့အတွေ့အကြောင်းတရားတွေနဲ့အကျိုးတရားဆက်ဆက်ပုံတွေလေ့လာတဲ့နေရာမှာအဝိဇ္ဇာကိုစဟောသွားပါတယ်။ပြီးရင်အဝိဇ္ဇာပစ္စယသင်္ခါရဆရာသွားမှဖြစ်တဲ့အတွေ့အဝိဇ္ဇာရဲ့ definition ကိုဖွင့်ပြီးပြီးရင်အောက်မှာပစ္စယဆိုတာဘာလို့ခေါ်တာလဲ။ပြန်အဝိဇ္ဇာပစ္စယဆိုတာဘာလဲသင်္ခါရဆိုတာဘာလဲအဲ့ဒီသင်္ခါရကြာရင်အကျိုးသင်္ခါရတွေရှိမယ်ဒါအဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရအကြောင်းပြောမယ်ပြီးရင်သင်္ခါရတတ်တာအနေနဲ့နေတဲ့သင်္ခါရအကြောင်းပြောမယ်ဒီလိုဖွင့်သွားပုံလေးသဘောပေါက်လိုက်တော့ဒါကြောင့်အဝိဇ္ဇာပစ္စယနော်အဝိဇ္ဇာပြီးရင်ပစ္စယပေါင်းရင်အဝိဇ္ဇာပစ္စယပြီးရင်အဝိဇ္ဇာပစ္စယသင်္ခါရပြီးရင်သင်္ခါရပစ္စယပြီးရင်သင်္ခါရပစ္စယဝိညာဏံဒီပုံစံသွားတော့မယ်လို့သဘောပေါက်လိုက်တော့เนาะဒါဆိုရင်အခုကျမတို့ကပစ္စယမိဘုံလို့ကျမတို့ပြောတဲ့အခါမှာပစ္စယဆိုတာဘာလဲလို့ပြောရင်အကြောင်းအပေါင်းကိုဆွဲ၍အကျိုးကိုဖြစ်စေတတ်သောတရားသဘောဒီပစ္စယဒါဆိုရင်ဓမ္မမိတ်ဆွေတို့ကပစ္စယ definition တခုကြပြီပစ္စယဆိုတာဘာလဲဆိုရင်အကြောင်းအပေါင်းကိုဆွဲ၍ဆိုတဲ့စကားလုံးလေးတွေ့တဲ့အတွေ့ဒီနေရာမှာအကြောင်းအကျိုးဖြစ်စေတဲ့နေရာမှာအကြောင်းတစ်ခုသည်အကျိုးတစ်ခုကိုပဲဖြစ်စေနိုင်တာမဟုတ်ဘူးဆိုတဲ့ idea ဝင်သွားရမယ်။ဒါကြောင့်အကျိုးတစ်ခုဖြစ်ဖို့ဆိုတာအကြောင်းပေါင်းများစွာစုံမှအကျိုးဖြစ်ခွင့်ရှိလားမရှိဘူးလား။ဒါကြောင့်အကြောင်းတွေစီလျော်မှအကျိုးတွေဖြစ်ပေါ်တယ်ဆိုတဲ့အတွေ့အကြုံအကြောင်းတွေအကြောင်းတွေရှိကြတဲ့နေရာမှာအကြောင်းတစ်ချက်တည်းညီညွတ်နေလို့လည်းမရဘူး။အကြောင်းတွေအချက်ချက်တွေဒါဥပမာဆိုပါစို့ခုဓမ္မမိတ်ဆွေတို့သင်တန်းလာတက်တယ်ဆိုပါစို့သင်တန်းကိုချမ်းချမ်းသာသာလာရောက်နိုင်ခြင်းဆိုတဲ့အကျိုးရဖို့ဆိုတာအကြောင်းတွေအများကြီးရှိခဲ့ရလားမရှိခဲ့ရဘူးလားဇန်မာရေးရလဲညီညွတ်နေရအောင်မယ်အိမ်မှာလဲဆက်ဆက်ရအဆင်ပြေနေရအောင်မယ်လာတဲ့ခရီးရလဲအဆင်ပြေနေရအောင်မယ်စသည်ဖြင့်ပေါ့နော်အဲ့ဒီလိုမျိုးတွေအကြောင်းတွေညီညွတ်မှအကျိုးတစ်ခုဆိုတာရတဲ့အတွက်ပစ္စယဆိုအကြောင်းပဲဒါပေမဲ့ဘလို့အကြောင်းလဲဆိုရင်အကျိုးကိုဖြစ်စေတဲ့အကြောင်းဒါမဲ့အကျိုးဖြစ်စေတဲ့အကြောင်းတွေတစ်ချက်တည်းမဟုတ်ကြောင်းပြောချင်တော့အကြောင်းအပေါင်းကိုဆွဲ၍အဲ့ဒီအကြောင်းတွေဒီဘာဖြစ်စေလဲအကျိုးကိုဖြစ်စေတတ်သောအဲ့ဒီမှာတရားသဘောစာလေးပေါ်လာတယ်တရားသဘောစာဘယ်တရားသဘောလဲစာအကြောင်းကြီးပဲပေါ့ဟုတ်ပြီနော်ဘာတရားသဘောလဲအကျိုးကိုဖြစ်စေတဲ့တရားသဘောအဲ့ဒီတရားသဘောဒီဘာလဲအကြောင်းပေါ့ဒါဆိုရင်လွယ်လွယ်လေးကျမတို့ကမြန်မြန်လွယ်လွယ်နဲ့ပြောရင်ပစ္စယဆိုတာဘာလဲအကြောင်းပေါ့အကြောင်းပေါ့ပြောကြတယ်ဒါပေမဲ့ဘလို့အကြောင်းလဲလို့ပြောရင်အကျိုးကိုဖြစ်စေတတ်တဲ့အကြောင်းပေါ့အဲ့ဒီအကျိုးကိုဖြစ်စေတတ်တဲ့အကြောင်းဆိုတာတစ်ချက်တည်းလို့ထင်မှဆိုတဲ့အတွေ့အကြောင်းအပေါင်းဆိုတာနားလည်သိချင်တယ်နားလည်ပါတယ်နော်ဒါကြောင့်ပဋိစ္စသမုပ္ပါဒဆိုတဲ့စကားလုံးလေးမှာသူ့ရဲ့ပရိယအမည်များဆိုတာဓမ္မမိတ်ဆွေတို့လေ့လာခဲ့ဘူးတဲ့နည်းနည်းလေးတစ်ချက်ကျမတို့ပြန်ကြည့်မယ်နော်ပရိစ္စသမုပ္ပါဒရဲ့ဝေဝုတ်စကားလေးတွေနဲ့ဟောဘုံဆိုတဲ့နေရာမှာစာမျက်နှာ၃ပါလေပရိယအမည်များဆိုတာပါခဲ့လားမပါခဲ့ဘူးလားအဲ့တော့ပရိစ္စသမုပ္ပါဒဆိုအကြောင်းတရားဒါပေမဲ့အကြောင်းတရားဆိုတဲ့နေရာမှာဘလို့အကြောင်းတရားလဲလို့ပြောရင်တထတာမှန်ကန်တဲ့အကြောင်းတရားပါအာဝိတ္တတာမချွေရင်းတဲ့အကြောင်းတရားပါအနေညသေတာအကြောင်းတရားအကျိုးတရားမဖြစ်ဘဲနဲ့အကြောင်းနဲ့အကျိုးအတွဲလိုက်ဖြစ်တဲ့သဘောပါဟုတ်ပြီနော်နောက်တစ်ခုဤဒါပိစယဒါဆိုပါလေအကျိုးတရားတို့ရဲ့အကြောင်းအပေါင်းဟုတ်လားအခုပြောတာအကြောင်းအပေါင်းကိုဆွဲ၍ဆိုတယ်ဘာပဲလဲပဋိစ္စပဲပေါ့ပဋိစ္စသမုပ္ပါဒပဲပေါ့နားလည်တယ်နော်ပဋိစ္စသမုပ္ပါဒပဲဆိုတဲ့အတွက်ကြောင့်ဒါဒီအကြောင်းတရားပဲပေါ့နားလည်ပြီနော်ဒါဆိုရင်ပစ္စယဆိုတာဘာလဲလို့ပြောရင်အဝိဇ္ဇာပစ္စယလို့ပြောရင်အဝိဇ္ဇာဒီအကျိုးတရားတွေကိုဖြစ်စေနိုင်တဲ့အကြောင်းအပေါင်းလေးမှာတစ်ချက်ပါမပါပါသွားပြီဒီ idea လေးဝင်သွားရမယ်နားလည်တယ်နော်ကဲနောက်တစ်ချက်နားလည်သိခြင်းတဲ့အတွက်ကြောင့်စနီးဆိုပြီးတော့ကျေးဇူးပြုတတ်သောအ내သဘောဒီလဲပါပဲလေပစ္စယဒါဆိုရင်ကျေးဇူးပြုတတ်တဲ့အ내သဘောကိုလည်းလိုင်းတထားပေါ့အကြောင်းဆိုတာဘာလို့တက်လဲကျေးဇူးပြုတတ်တယ်အကျိုးဆိုတာဘာသဘောရှိလဲကျေးဇူးပြုခြင်းခံရတယ်တနည်း 接受救恩的，好吧啦？大家，阿张罗的接受救恩的，阿朱莉亚罗的接受救恩看呀的，他后边都是个老人呢，都来着接受救恩的，亚比诺，他说呢，这类的表彰呢，这些是拉巴勒路表彰。接下来把来路表演接受救济的这部戏的那我们现在就来着啊将帮助岁月就这样我可以写的到这样这里接受救济的到这样我要问他说因为我为啥是哪里我就来着我为啥嘛啊那边的那戏嘞可能这戏没哎可能这嘛略略表演没压在这里压的压在这里没压不看到阿爷的那啥大的耶，阿那这个没地方落的，这啥的亚肉耶，阿那在草车个没地方放乱的，没地方不落的，哪得看？阿说我们家的那咱的亚妈，阿老总多，小女的、个弟的、婆娃的，为伢那弟弟的，真大家娃大的嘛，大家娃的个。金娃子的的，哦，阿里路有你哩吧？是这个人叫路西，白有你啊，得打嘞是五百八个得打的不？好啦好啦，五百八有你啊，没得打啦，得打嘞喏。好啦，他妈这把路单子一直砸皮砸歪皮皮，这拉不砸的一皮砸歪皮皮，按着砸皮砸歪皮得打啦，没得打，对嘛？砸地就看谁拉没修啦，喏，哎呦。五百八不记得你说那个了，有你篱笆的嘛？在大松，他说在大松有你个位，在这话里多篱笆啦。他说见你的有你，你们多见你不？他并没见你有你嘞，起码都多见了，没多见了，多比多了，没多比多了。这个属于一百，我也五百八在大嘞，属于没，我也五百八个在大啦，没在大边目，这个五百八个。咋地都看的在大边边，在那都看的家了，深夜里了没深夜有了，深夜的大边边。五百八在打的你吗？那五百八，起码五百八被七八着啦。八路我也五百八的，这家五百八的，都是给五百八的七打的。八路，好了，当地在啥里七里打的？八江在那不啥里嘛？干问呢？那新不地当地你样的？按着啥一般食品？按着啥上？那新不地当地？在那不啥的新？比按着啥的？当然的这新，五个人多啊，那么多啊？他说八路七打的说。没地的一堆墙，好在那地多地的一堆，这个格地阿庙是怎样建的？好了，格地阿庙嘛，尼瑞亚格地上，我也格地，北家格地上，这家，这里山那格地，后边那门头大格地，地瓦格地嘛，格地阿庙嘛，在大拉庙，地瓦格地包，他里面建的尼瑞亚路、巴路、多亚大来路，表来建到来，为啥来去？哎，你路里的怎么办？好哇，伊的西家的尼亚嘛嘞。这马路的腿，这个人表演都个地步啊，讲的不，啊，古巴讲都个地地吧，多你的嘞，不都来吃？为啥来吃？在多了亚边呢？为娘那弟弟的，在这娃大的，哎，是什么？啊，老总多岁了，讲，谁的娘啊，高老嘛，都是的不？哎，你都是的不？进来家的你呀嘛嘞，这不娃这看哪来么好？啊，手没洗到，真的呀嘛，好着呢，啊，手没洗的队长，别干啥，别嘛手嘛来么的，好啦，啊，手没洗了表妹妹，啊，啥嘞？没天赋，啊手啊嘞，没天赋，啊手啊摆啊吃给你的，真的呀嘛，啊老早老的呀里嘛，在这话里端你家呀家的，地路啦没地路啦，没地路吧别啥面啦，他说一地瓦个地路，这里啥呢？哎 ，sorry， 地瓦个地路，好了，五百八幺你路，啥地的高哪里家了嘞？高哪路便宜便宜，楼价便宜哟，好了，啊手来嘛喽。啊，收得大了，利息了吧？这个说钱大了嘛，好不？好了，钱大，生意大，面大呢，生意大，面大就越来越喏，地瓦个地路，姑娘表嘞五百八幺你路啊，得大嘞什么？都买嘞八，谁就比大嘞谁？啥地大得大你为咩？是哪周卡哩？没人哪周卡哩？是不是？是你大为事？他讲不话是吧？妈妈讲，那讲为咩？怎么路啊？啥嘞生意？哪里路搞没钱哪位？他里的生意，他里阿罗不对每天拿来是，起码是六年家了。为啥耶？来吃吃的对呀，这肯定是这口罩吃来的。啊，手啊摆啊吃，见到单的呀，那啊老总的小米给的包啊，为娘那弟弟带着我大路，那带着我走过，悠悠让我们好不巴的嘞。一多几个多家为啥？为啥这肯定是分多的？ Now definition ပြရတဲ့အခါကျတော့ထင်ရှားမရှိတာကိုဖြစ်တယ်ဟုတ်လားရှိတာမဟုတ်ဘူးထင်ရှားမရှိတာမှဖြစ်တယ်ထင်ရှားရှိတာကြတော့မဖြစ်ဘူးနောက်ဆုံးတစ်ချက်ကြတော့တကယ်ရှိနေတဲ့ဝိတုရိအာယုန်လေးပေါ်မှာအကြောင်းအကျိုးဆိုတဲ့ပရိစ္ဆာသမုပ္ပံပရိစ္ဆာသမုပ္ပံတရားတွေမှာလည်းမသိအောင်ဖုံးလွှမ်းတာဒီအဝိဇ္ဇာဆိုတော့အဝိဇ္ဇာ definition ကိုသိပြီးတော့အဲ့ဒီအဝိဇ္ဇာသည်အကြောင်းပေါင်းတွေကိုဆွဲပြီးတော့ သင်္ခါရဆိုတဲ့အကျိုးတရားတွေကိုဖြစ်စေရင်အဲ့ဒါဒီအဝိဇ္ဇာပစ္စယာ။တနည်းသင်္ခါရတွေကိုကျေစုပြုတတ်တဲ့အ내သဘောဒီလေအဝိဇ္ဇာပစ္စယာဟုတ်လားမဟုတ်လား။အဲ့ဒီလိုယူလို့ရလားမရ။ဒါကြောင့်အောက်မှာကြည့်လိုက်ရင်အဝိဇ္ဇာပစ္စယာမီးဘုံဆိုရင်ထိုးအကြောင်းသဘောဒီဘာအကြောင်းသဘောလဲအကျိုးကိုဖြစ်စေတတ်တဲ့ကျေစုပြုတတ်သော အကြောင်းသဘောဒီပေါ့ဟုတ်ပါလားအဲ့ဒီအကြောင်းသဘောဒီဘာတွေလဲဘာပြန်ပြောမယ်ဆိုရင်ထိုအကြောင်းသဘောဒီဆိုတာသင်္ခါရဆိုတဲ့အကျိုးတွေကိုဖြစ်စေတတ်သောသဘောသင်္ခါရဆိုတဲ့အကျိုးတွေကိုကျေစုပြုတတ်တဲ့အကြောင်းသဘောဒီအဝိဇ္ဇာလဲမိပါတယ်ပစ္စယလဲမိတဲ့အတွဲကြောင့်ဘာဖြစ်ပြီလဲအဝိဇ္ဇာပစ္စယမိပါတယ်ဆိုတာဒါသိုံလေးပဲဆောင်းမွှဲရှုထောင့်အနေနဲ့မလိုအပ်တော့ဘူးဒီအကျိုးအ ဝိညာဏပစ္စယမိဘုံနဲ့အကုန်ထည့်လိုက်တော့ဒါဆိုဥပမာပေါ်စဘုံအနေနဲ့ခုအဝိဇ္ဇာပစ္စယမိဘုံတန့်ရင်သင်္ခါရပစ္စယကိုပြောပါဆိုရင်အကျိုးကိုဖြစ်စေတတ်သောအကြောင်းတဘောရုပ်ကိုဖြစ်စေတတ်သောခြေစုပြုတတ်သောအကြောင်းတဘောဒီဘာအကျိုးကိုလဲလို့ပြောရင်ကျမတို့ကထည့်လိုက်ရင်ဝိညာဉ်တည်းဟုသောအကျိုးကိုဖြစ်စေတတ်သောဝိညာဉ်ကိုခြေစုပြုတတ်သောအကြောင်းတဘောဒီ သင်္ခါရလည်းမီဤပစ္စယလည်းမီသောကြောင့်သင်္ခါရပစ္စယမီပါဒီလိုထည့်ကြရအောင်မယ်နောက်တစ်ခုပြောလိုက်တဲ့အကြောင်းတရားတွေယူလိုက်တာ17ချက်ရှိလားမရှိဘူးလားနောက်ဆုံးအကြောင်းတရားဒီဇာတိမဟုတ်ဘူးလားဒါဆိုဇာတိကိုထည့်လိုက်ရင်လည်းရတယ်ဇရာမရဏဟုသောအကျိုးကိုဖြစ်စေတတ်သောခြေစုပြုတတ်သောအကြောင်းတဘောဒီဇာတိမီဇာတိလည်းမီဤပစ္စယလည်းမီသောကြောင့် ဇာတိပစ္စယမိအဲ့ဒီလိုသိပြီလို့ယူဆတဲ့အတွက်ကြောင့်နောက်ပိုင်းမှာအဲ့ဒါကြီးမထည့်တော့ဘူးနားလေပြီနော်ကဲအဲ့ဒါပြီးရင်လိုင်းပေးလိုက်တော့ဒါမင်းစီညာအဲ့တော့ဒါသိအောင်လေးတွေပြောတာအထကထာဖွင့်တဲ့အတွက်ကြောင့်တလုံးမကြံဘူးဒါဖွင့်သွားတော့မှာအဝိဇ္ဇာဆိုတာဘာလဲခရတော့ပေါ်သွားမှာဆိုရင်ဟလာပရိသတ်သမုပ္ပါဒေသနာဟောနေတဲ့အချိန်မှာအဝိဇ္ဇာပစ္စယသင်္ခါရဒီလိုပဲပြောသွားမယ်အခု ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီနေ့ကျမတို့ဒီ ်ကိုယ်ဆက်ချက်ကနှစ်ထောင်ခွင့်ရပြောပြီးပြီလား